ဇန်နဝါရီလ28ရက်တနင်္လာနေ့မှာလည်လာသွားမဲ့ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့ပြောဖက်အားဖြင့်သတိပေးခဲ့သည်ဖြစ်ပါတယ်။ဒေန်လာနဂရကျန်ခန်းကြီး၄ငွေ29ကိုဖတ်ပါမယ်။ဒေန်လာဟာရှင်မင်းကိုသတိပေးတဲ့အပြင်ဘယ်လိုမျိုးပြုမှုလုပ်ဆောင်ဖို့ပြောခဲ့သလဲကြည့်ကြပါစို့။တို့ဖြစ်၍ရှင်မင်းကြီးအကျွန်ုပ်စကားကိုနာယူတော်မူပါ။တရားတော်အမှုကိုပြုခြင်းဆင်းရဲသောသူတို့ကိုတနာခြင်းအားဖြင့်ဒုစရိုက်အပြစ်တို့ကိုပယ်ဖျက်တော်မူပါ။ထို့သောပြုလင်ချမ်းသာရကောင်းရတော်မူလိမ့်မည်ဟုဒံယေလလျှောက်ထား၏ဆိုပြီးတော့ဖော်ပြထားပါတယ်။တုတ်တန်ကျမ်းခန်းကြီး14ငွေ31ကိုလည်းပဲဖတ်ပါမယ်။ဆင်းရဲသားတို့ကိုနှင်းဆဲသောသူသည်ဖန်ဆင်းတော်မူသောဖျားကိုကဲ့ရဲ့၏။ဖျားကိုယုံကြည်သောသူမူကားဆင်းရဲသောသူတို့ကိုတနာတတ်၏ဆိုပြီးတော့ဖော်ပြထားပါတယ်။ဒံယေလဟာအိမ့်မက်ရဲ့အနက်အဓိပ္ပာယ်ကိုဖော်ပြယုံတသက်သာမကဘဲနဲ့နေဘုကနေဇာမင်းကြီးကိုလည်းပဲအခြေအနေတရှိပုံနဲ့ဘယ်လိုမျိုးလုံးဆောင်ဖို့နီလန်းကိုညွှန်ပြပေးခဲ့ပါတယ်။နေပုဂ္ဂနေဇာမင်းကြီးဟာဘာဗလုန်မြို့ကြီးကိုကြီးကျယ်ခမ်းနားစွာတိစောက်ခဲ့ပါတယ်။မိုးပြံဥယင်အပါအဝင်ဥယင်တွေရေစည်းရေလာရေသွဲစနစ်တွေယာနဲ့ချီတဲ့နတ်ဗိမ္မာန်တွေနဲ့အခြားအခြားမြောက်များစွာတိစောက်မှုစုမိန်ခဲတွေဟာရှေးခေတ်ကပ္ပအံ့ဘော်အဖြစ်သတ်မှတ်ခြင်းခံခဲ့ရပါတယ်။သို့သောအဲ့ဒီတိစောက်ခြင်းအလုံးကိုကျွန်တွေရဲ့လှုပ်အားလူသားကိုအသုံးပြုပြီးတိစောက်တဲ့အတွက်ကြောင့်ဆင်းရဲသူဆင်းရဲသားတွေရဲ့သွေးချွေးမျက်ရည်များစွာကြာခဲ့ရပါတယ်။ဆင်းရဲသူဆင်းရဲသားတွေကိုမညာမတာအဓမ္မအကျန့်ဖက်ခိုင်းစေတိစောက်ခဲ့တဲ့အရာတွေဖြစ်ပါတယ်။ဒါအပြင်အင်ပါယာကြီးရဲ့ချမ်းသာကြွယ်ဝခြင်းဟာရှင်ဘရင်ရဲ့အဆောင်အယောင်အတွက်စံစားရမှုအတွက်သာလင်ဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်နေဘုတ်ကနေဇာမင်းရဲ့ကြွားဝါထောင်လွှားခြင်းဟာဖျားရှင်ရဲ့ရှေ့တော်မောက်မှာအကြီးတန်စေုံသာမကဘူး။အကူအညီလိုအပ်နေတဲ့သူဆင်းရဲသားတွေအတွက်ခါးသီးတဲ့ဆိုးကျိုးကိုလည်းပဲဖြစ်စေပါတယ်။ဆင်းရဲသူဆင်းရဲသားတွေကိုယူကြပြုစုဖို့ဖျားရှင်အထူးသတိပေးခြင်းဟာဒိန်လထောက်ပြတဲ့တခုတည်းသောရှင်ဘရင်အနေနဲ့လှူဆောင်မှုဖြစ်ပါတယ်။ရှင်ဘရင်ဟာဆင်းရဲသားတွေကိုလစ်လူရှုနေခြင်းရှိတဲ့အကြောင်းပေါ်လွင်ထင်ရှားနေပါတယ်။နေပုဂ္ဂနေဇာမင်းကိုသတိပေးခြင်းဟာဘလို့မှထူးခြားချက်မျိုးဖြစ်မလာပါဘူး။ဓမ္မဟောင်းကျမ်းခေတ်ကဆင်းရဲသားတွေကိုဖိနှိပ်ခြင်းမပြုကြဖို့ဖျားရှင်ဆိုလို့ရှိရင်ပြောဖက်အားဖြင့်မကြာခဏသတိပေးလေရှိပါတယ်။ရှင်ဘရင်ဖန်စီခေါ်ဆောင်သွားခြင်းခံရခြင်းရဲ့အပြစ်တကအပြစ်ထဲမှာဆင်းရဲသူဆင်းရဲသားမရှိတဲ့သူလိုအပ်နေတဲ့သူတွေကိုလစ်လူရှုခြင်းအပြစ်ကြောင့်ဖြစ်ပါတယ်။ခရိယန်တွေရဲ့အမြင့်ဆုံးချစ်ခြင်းမေတ္တာပြသခြင်းမှာဆင်းရဲသားတွေကိုတနာကျင်နာခြင်းအမှုပဲဖြစ်ပါတယ်။ဆင်းရဲသားတွေကိုလစ်လူရှုခြင်းအမှုဟာထာဝရဘုရားကိုတိုက်ရိုက်ဆန့်ကျင်တိုက်ခိုက်ခြင်းဖြစ်ပါတယ်။အကူအညီလိုနေတဲ့သူတွေကိုမဆကူညီခြင်းမှာထာဝရဘုရားကနေအရာအလုံးကိုပိုင်သအုပ်ဆိုးကြောင်းပြသခြင်းဖြစ်ပါတယ်။အဘိဓိကတော့ကျွန်တော်တို့ဟာပိုင်ရှင်မဟုတ်ဘူးဖျားသခင်ရဲ့အဥ္စာကိုကြည့်ရှုထိမ့်သိမ့်ပေးရတဲ့သူတာဖြစ်တဲ့အကြောင်းသက်သေပြနေပါတယ်ကျွန်တော်တို့မှာရှိတဲ့ပစ္စည်းအားဖြင့်လိုအပ်နေတဲ့သူတွေကိုကူညီပေးရခြင်းဟာထထဖျားကိုဂုဏ်ပြုခြင်းနဲ့ဖျားရှင်အစိုးရတော်မူခြင်းကိုဖော်ကျူးထားပါတယ်ပစ္စည်းဥ္စာနဲ့ပတ်သက်လာမယ်ဆိုရင်ထထဖျားရှင်ပိုင်သတော်မူတဲ့အကြောင်းကိုအထူးသတိပြုဖို့လိုပါတယ်နေဘုတ်ကနေဇာမင်းကြီးဟာအဲ့ဒီအချက်မှာကြာရှုံးခဲ့ပါတယ်ကျွန်တော်တို့လည်းပဲကြာရှုံးတတ်ပါတယ်။လိုအပ်နေတဲ့သူတွေကိုကူညီခြင်းမရှိသေး၍ဖျားသခင်အလုံးစုံကိုအုပ်စိုးတဲ့အကြောင်းကျွန်တော်တို့ခံယူနိုင်မှာမဟုတ်ဘူးဆိုတဲ့အကြောင်းကိုတနင်္လာနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်။